Welcome to the Voice of America in Burmese.
VOA American နိုင်ငံ2022ခုနှစ်ဇန်နဝါရီလ5ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အချိန်နဲ့မှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူပူရပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ကိုဇော်မိုးကျော်နဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းနယ်စပ်တင်းမာမှုလျှော့ချရေးရုရှားနယ်မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ညှိတူးလို့ဆွေးနွေးကြပါမယ်။အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အင်ဒိုနီးရှားသမ္မတတို့အင်ကာနေမှာမြန်မာအရေးဆွေးနွေးပါတယ်။စစ်ကောင်စီကိုထောက်ခံတဲ့ဆိုပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကိုအရက်ဖက်အဖွဲ့အစည်းတွေကကန့်ကွက်ရှုတ်ချပါတယ်။ပြင်သစ်ပညာရှင်တွေကကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်ခုကိုရှာတွေ့ထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဆက်လက်တင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကနမူနာတစ်ခုကိုထုတ်လွှင့်ပေးရမယ်ဆိုရင
်တိုက်ပွဲချင်းများနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်တာမျိုးအဲဒီအဲစစ်ကောင်စီကဟိုမင်းနဲ့ပဲနဲ့ပေါ့ရဟန်းကြီးရဲ့အလုံးနာဖြစ်တာပါ။ဆက်စပ်တဲ့အလီတော်နေဒီကမ္ဘာကြီး
စကိုင်းတိုင်းထဲမှာစစ်ကောင်စီကလေချောင်းကနေကြေးဝါတွေကိုပစ်ခတ်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ကြရမှာပါ။ရှမ်းပြည်တိဆောက်ရေးကော်မတီကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဂရီးပြုလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အပတ်စဉ်ကန္တာတွေအနေနဲ့လည်းကဘာတလွားခီးသွွားအစီအစဉ်အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကားဝိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကဲအခုတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကစင်အားတိစောက်နေမှုကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြည်လဲရေးချိုးဖောက်ဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကတန့်အမတ်ကြီးတွေနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့နေတိုမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့အတွင်းရမှုချုပ်ယွန်းစတိုဒင်ဘက်ကစီစဉ်ထားတဲ့အကြောင်းနေတိုအဖွဲ့ကအင်ကာနီမှာထုတ်ပြန်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာအမေရိကန်နဲ့ရုရှားတာဝန်ရှိသူတွေလုံခြုံရေးဆိုင်ရာနှစ်ဖက်ဆွေးနွေးပွဲပြီးနောက်နှစ်ရက်အကြာဇန်နဝါရီလ12ရက်နေ့ဗုဒ္ဓဦးနေ့မှာเบลเยียมနိုင်ငံဘရပ်ဆဲမြို့တော်မှာ NATO ရုရှားကောက်စီဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းနယ်စပ်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာဟာဆိုရင်တချိန်ကဆိုဗီယက်သမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းကိုရုရှားဘက်ကကျူးကျော်ဖို့ပြင်ဆင်မှုအဖြစ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့စီးရေးမဟာမိတ်အဖွဲ့မှာအဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ပန်းချားမှုကို NATO ဘက်ကလက်မခံဖို့နဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာ NATO ဘက်ကစီးရေးပတ်သက်မှုတွေရှောင်ရှားရေးရုရှားဘက်ကအာမခံချက်ရဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။အမေရိကန်ကနေဒါနဲ့ဥရောပတဲက28နိုင်ငံပါနိုင်ငံ30ပါတဲ့ NATO အဖွဲ့ကတော့လမ်းမဲ့သတင်းပတ်အတွင်းရုရှားဆိုရနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့တောက်ကြံနေမှာ NATO နိုင်ငံခြားရေးဝန်ကြီးတွေအွန်လိုင်းကနေဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်ရှင်
အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆောင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိစ္စကိုအာဆီယံအနေနဲ့ကူညီဆောင်ရွက်ပေးနိုင်ရေးရှေ့တိုးလှုပ်ဆောင်မှုအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဂျာယေးဝန်ကြီးဌာနက January 4ရက်နေ့မှာထုတ်ပြန်ကြေညာပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးအမြင်ဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တင့်တော်တဲ့နီလန်းကိုရှာဖွေပြီးအာဆီယံအနေနဲ့ကူညီလှုပ်ဆောင်ရေးဟာအရေးကြီးကြောင်းဆွေးနွေးခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာ2022ခုနှစ်အတွင်းမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးအာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှာဖြစ်ကြောင်းနဲ့မြန်မာကိုအာဆီယံထဲကနေဘေးဖယ်ထားတာဟာအာဆီယံမူနဲ့မညီဘူးလို့ပြောဆိုထားပါတယ်။အာဆီယံအရှေ့တောင်အာရှအသင်းအနေနဲ့မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ဆည်းပေးဖို့လုပ်ငန်းစဉ်5ရက်ချမှတ်ထားပေမဲ့မြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလအာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်စီခေါင်းဆောင်တွေကိုမဖိတ်ဖဲထားခဲ့ပါတယ်။အဲ့ဒီတုန်းကမြန်မာကိုမဖိတ်ချဖို့ကိစ္စမှာအင်ဒိုနီးရှားကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။
က မ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာစစ်ကောင်စီကိုထောက်ခံနေတယ်လို့ဆွဆွဲပြီးမြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်အဖွဲ့အစည်းတွေစုပေါင်းကန့်ကွက်ရှုတ်ချလိုက်ပါတယ်မြန်မာစစ်ကောင်စီဘက်ကအကြမ်းဖက်လုပ်ရက်တွေကိုချက်ချင်းဟန့်တားနိုင်ရေးအတွက်နိုင်ငံတကာဘက်ကအရေးပေါ်ချိတ်ဆက်တုံ့ပြန်ချဖို့လည်းသူတို့ကတောင်းဆိုပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလမ်းမဲ့ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လှိုင်နဲ့ဆွေးနွေးမယ်ကိစ္စဟာဆိုရင်မြန်မာပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖို့စစ်ကောင်စီကိုရဲစေးတင်ပေးရရောက်မဲ့လောက်ရတာဖြစ်တယ်လို့ပူရဲကြီးညာချက်ကဝေဖန်ထားပါတယ်ဇန်နဝါရီလ4ရက်နေ့ရဲဆွဲနဲ့ထုတ်တဲ့အရက်ဖက်အဖွဲ့အစည်းများရဲ့ပူရဲကြီးညာချက်မှာပါဝင်လက်မှတ်ရေးထိုးတောင်းဆိုချတဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကိုမြန်မာနိုင်ငံကမကြိုဆိုဘူးလို့ပြောဆိုထားတယ်လို့ပဲကမ္ဘောဒီးယားအရက်ဖက်အဖွဲ့အစည်းတွေကတော့ဝင်ကြီးချုပ်ဟွန်ဆန်ရဲ့သဘောထားဟာကမ္ဘောဒီးယားပြည်သူတွေရဲ့စံတမဟုတ်ဘဲဝင်ကြီးချုပ်ရဲ့သဘောစံတသာဖြစ်တယ်လို့ကြေညာထားပါတယ်။အာဆီယံဘက်ကတော့မြန်မာနိုင်ငံရဲ့အချက်အတဲဖြည့်ရှင်းတာမှာအထောက်အကူဖြစ်စေဖို့အတွက်တွဲဆောင်ဆွေးနွေးရေးအပါအဝင်ဘုံသဘောတူညီချက်၅ရက်ချမှတ်ထားတယ်လို့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုလည်းခန့်အပ်ထားပေမဲ့လက်တွေမှာတော့အကောင့်ထဲမဖော်နိုင်သေးပါဘူး။အာဆီယံရဲ့မြန်မာပြည်နာဖြည့်ရှင်းနိုင်ရေးချိုးဖောက်မှုကိုတော့ကုလသမဂ္ဂနဲ့နိုင်ငံအတော်များများကထောက်ခံထားပါတယ်ရှင်
။ပြင်သစ်နိုင်ငံမှာမျိုးကွဲဗီဇမျိုးရိုးဗီဇအချိန်ချင်းပြောင်းလဲထားတဲ့ virus မျိုးကွဲသစ်တစ်မျိုးကိုတွေ့ရှိထားကြောင်းပြင်သစ်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကထုတ်ပေါ်ပြောဆိုပါရယ်။ Omicron နဲ့ Delta မျိုးကွဲတွေကြောင့်တကဘာလုံးကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာနေချိန်မှာအခုလိုမျိုးကွဲသစ်တစ်ခုကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။ဒီမျိုးကွဲသစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကမာစီလီမျိုးအနီးနေထိုင်သူလူနာ12ဦးမှာကူးစက်ခံထားရတာကိုတွေ့ရှိကဖြစ်တဲ့အကြောင်းမာစီလီမျိုးအခြေစိုက် IHU ပြင်သစ်ရောဂါကူးစက်မှုဌာနကျွမ်းကျင်သူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ပထမဆုံးတွေ့ရှိခဲ့တဲ့ပိုးကူးကူးစက်ခံထားရသူလူနာဟာအာဖရိကတိုက်ကကင်မရွန်နိုင်ငံကိုသွားခဲ့သူဖြစ်ပါတယ်ဒီမျိုးကွဲအသစ်အတွင်းမှာဗီဇ46ချိန်ပြောင်းထားတာကိုတွေ့ရတယ်လို့ပြင်သစ်သိပ္ပံပညာရှင်တွေကပြောဆိုထားပြီး B16402 လို့အမည်ပေးထားပါတယ်ဒီပိုးကိုအခြားတိုင်းပြည်တွေမှာမတွေ့ရှိရသေးသလို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအသိမှတ်မပြုရသေးပါဘူးဒီမျိုးကွဲအသစ်ဟာမူလကိုဗစ်ပိုးတွေထက်ကူးစက်မှုများနိုင်ပြီးကာကွယ်ဆေးတွေကိုလည်းပုံမှန်ခုခံနိုင်စွမ်းရှိနိုင်တယ်လို့ပြင်သစ်ဆေးသိပ္ပံပညာရှင်တွေကပြောဆိုထားကြပါခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အမေရိကန်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးတွေနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကြားလာမယ့်သတင်းနှစ်ပတ်အတွင်း 5G ဝိုင်ယာလက်နည်းပညာအသုံးပြုခွင့်ပြုရေးသဘောတူညီချက်ရရှိခဲ့တဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကချီးကျူးလိုက်ပါတယ်။ပို့ဆောင်ဆက်သွယ်ရေးဝန်ကြီးရဲ့တောင်းဆိုချက်အရဝန်ဆောင်မှုသစ်တွေစတင်တာကိုသတင်းနှစ်ပတ်ဆိုင်းငံ့မဲ့အကြောင်းတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးတွေဖြစ်တဲ့ AT&T နဲ့ Verizon လုပ်ငန်းကြီးတို့ကတင်းနှင်းလာနေမှာပြောပါတယ်။အမှားယွင်းမခံတဲ့လေရင်ရဲ့ electronic စနစ်တွေမှာ 5G ဝိုင်ယာလက်နည်းပညာတွေကြောင့်အနောက်ရှယ်ဖြစ်ပြီးနေ့စဉ်ထောင်နဲ့ချီတဲ့လေရင်ခီးစဉ်ပြန်တမ်းမှုတွေကိုထိခိုက်မဲ့အရေးကိုလေကြောင်းလုပ်ငန်းကြီးတွေကစိုးရိမ်နေကြတာကိုဝန်ကြီးကထောက်ပြပြောဆိုခဲ့တာပါဝန်ဆောင်မှုသစ်တွေကိုဆိုင်းငံ့မှာမဟုတ်ဘူးလို့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးတွေကပြောဆိုပြီးနောက်တနေ့မှာပဲအခုကြေညာချက်ထွက်လာတာပါအမေရိကန်သမ္မတအင်ဖြူရောလေကြောင်းဆိုင်ရာသမ္မခတွေရဲ့ဖိအားပေးမှုတွေနောက်အမေရိကန်လေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲရေးဌာနတို့ဘက်ကစိုးရိမ်ချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီးတွေကသူတို့ရဲ့ဝန်ဆောင်မှုသစ်တွေကိုဆိုင်းငံ့ဖို့သဘောတူခဲ့တာဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံမှာကောင်းပြမှုတွေကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့အစ္စလာမ်ရဲ့အစွန်းရောက်အရှေ့အင်ဒိုနီးရှားမူဂျာဟစ်ဒင်အဖွဲ့ကအဓိကကျတဲ့ခေါင်းဆောင်တူကိုအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးရမိခဲ့ကြောင်းအင်ကာနေမှာပဲအင်ဒိုနီးရှားရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုပါတယ
်တရာတတဲ့ဘတ်ဒေပေအိုမစ်အတစနာမအမတ်ဂိုဂျာလီ
ဟာဘက်ပန်ဂျန်ခေါ်ဟာမက်ဂါဇလီကိုအသေးပြစ်ခတ်ဖမ်းဆီးနိုင်ခဲ့တယ်လို့ရဲအယားရှိကအတည်ပြုပြောဆိုသွားတာပါအသက်28နှစ်အရွယ်ရှိဟာမက်ဂါဇလီ နဲ့နောက်တဦးကိုဆူလာဝေစီအလဲပိုင်းတောတောင်တွေထူရတဲ့ပရီဂီမိုတောင်းခရိုင်တဲကအစ်ဖ်စာရွာအနီးမှာပုန်းခိုနေစရာကိုရွာသားတွေနဲ့စစ်သားတွေနဲ့ရဲတပ်ဖွဲ့ပူးပေါင်းအင်အားစုတွေကပစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အခြားတူကတော့ထွေပြေးလွတ်မြောက်သွားတယ်လို့ခရိုင်ရဲအရာရှိကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။အရှေ့အင်ဒိုနီးရှားမူဂျာဟစ်တန်အဖွဲ့ဟာခရိုင်အချို့ကိုကောင်းပြတ်တတ်တာအပါအဝင်ရဲနဲ့ခရိုင်တွေကိုတပ်ဖြတ်လေးရှိပြီးသူတို့ရဲ့လက်ချက်ဖြစ်ကြောင်းကိုလည်းထုတ်ဖော်ဝန်ခံလေးရှိပါတယ်။ဒီအဖွဲ့ဟာ IS Islamic အစွန်းရောက်အဖွဲ့ကိုတစ်ဆာခံတဲ့အဖွဲ့ဖြစ်ပါတယ်။အသေးဖန်းစီရမိသူဂါဇလီဟာလည်းပြီးခဲ့တဲ့မေလအတွင်းကခရီးယန်၄ဦးကိုကောင်းဖြတ်တက်ခဲ့တာအပါအဝင်လူတွေကိုအစုလိုက်အဖွဲ့လိုက်တက်ဖြတ်မှုတွေကျူးလွန်ခဲ့သူဖြစ်တယ်လို့ရဲအရာရှိကပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံမှာသတင်းတစ်ပတ်အတွင်းကိုဗစ် -19 ဖြစ်ပွားသူ40တိုးလာတာနဲ့အတူလာမယ့်စနေနေ့တနင်္ဂနွေနေ့တွေမှာပြည်သူတွေအိမ်မှာပဲနေကြဖို့မြို့တော်ညူဒေးလီအာဏာပိုင်တွေကအင်္ဂါနေ့မှာညွှန်ကြားလိုက်ပါတယ်။အိန္ဒိယမှာ24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသစ်4000နီးပါးထဲမှာဒေးလီအုပ်ချုပ်ရေးမှူးအာဘင်ခီဂျာဝေါ်လဲပါဝင်ပါတယ်ရွေးကောက်ပွဲစည်းရုံးပွဲတစ်ခုမှာနှာခေါင်းစီးမတက်ဘဲစည်းရုံးဟောပြောခဲ့ပြီးနောက်တရက်မှာပဲသူ့မှာကိုဗစ် -19 ဖြစ်နေတယ်လို့ဒေးလီအုပ်ချုပ်ရေးမှူးကကြေညာခဲ့တာပါဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်နိုင်ငံရေးခေါင်းဆောင်အများအပြားဟာနိုင်ငံတော်ဝန်မှာရွေးကောက်ပွဲအတွက်လူစုလူဝေးနဲ့စည်းရုံးဟောပြောပွဲတွေလုပ်နေကြပါတယ်ဝန်ကြီးချုပ်မိုဒီစည်းရုံးဟောပြောခဲ့တဲ့မနီပူပြည်နယ်ကရွေးကောက်ပွဲစည်းရုံးရေးပွဲတစ်ခုမှာလည်းလူပေါင်းများချီထရောက်ခဲ့ပြီးအများစုကတော့နှာခေါင်းစီးတွေဖြုတ်ပြီးနီနီကက်ကက်ထိုင်ခဲ့ကြပါတယ်ရှင
်အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသမီးတွေရဲ့ဓာတ်ပုံတွေကိုယူပြီးတော့မွတ်စလင်အမျိုးသမီးများရောင်းရန်ရှိသည်ဟုအမုံတရားအခြေခံနဲ့အင်တာနက်စာမျက်နှာပေါ်မှာဖော်ပြသူနှစ်ဦးကိုအိန္ဒိယရဲတွေကပထမဆုံးအကြိမ်ပြစ်ဖမ်းဆီးလိုက်ပါတယ် online application အမည်ကိုဘူလီပိုင်းလို့အမည်ပေးထားပါတယ်ဒီအမည်ဟာလည်းမွတ်စလင်အမျိုးသမီးတွေကိုနှိမ့်ချစော်ကားတဲ့အသောအနှုန်းဖြစ်ပါတယ်အင်တာနက်ပေါ်က application ကနေတိုက်ခိုက်ခံရတဲ့သတင်းတောက်တူဖြစ်တဲ့ Ismet Ara ကတနင်္ဂနွေနေ့တုန်းကရဲကိုတိုင်ကြားအမှုဖွင့်ခဲ့ပါတယ်ဒါဟာမွတ်စလင်အမျိုးသမီးတွေကိုနှောက်ယှက်စော်ကားဖို့လုပ်တာပဲဖြစ်တယ်လို့လည်းပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမွန်ဘိုင်းမြို့မှာရှိတဲ့အင်တာနက်ရာဇဝတ်မှုဌာနကအသက်22နှစ်အရွယ်အမျိုးသားလူငယ်တူကိုဖမ်းဆီးခဲ့တယ်လို့ပဲအူထရာကမ်ပီနယ်တဲကအမျိုးသမီးတူကိုလည်းဖမ်းဆီးခဲ့ပါတယ်သူတို့နှစ်ဦးဟာတူနဲ့တူတီးကြတယ်လို့တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်Guitar Hub Internet ကလည်းဒီ application အသုံးပြုကိုပြုသူကိုစနေနေ့ကပိတ်လိုက်ပြီလို့အိန္ဒိယအစိုးရသတင်းနဲ့နည်းပညာဝန်ကြီးကအတည်ပြုပြောဆိုခဲ့တယ
်ပုံတူးနေမနေ့ကင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြတာပါ BO ရဲ့မနေ့ကင် Radio အစီအစဉ်တွေကိုVOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်အောင်တင်ဆက်ထားပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းအထက်ပိုင်းအင်တော်မြို့နယ်ဂဟဲရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့ပါတယ်။လေကြောင်းကနေအဲ့ဒီလိုပစ်ခတ်တာကြောင့်ဒေသခံကြေးရွာသားတွေတေဆုံးဒဏ်ရာတာတွေရှိပြီးမိနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါခင်ဗျာ
စကိုင်းတိုင်းအထက်ပိုင်းအင်းတော်မျိုးကဟဲရွာကိုဒီဇင်ဘာ4ရက်အင်္ဂါနေ့မှာစစ်ကောင်စီကရဟတ်ရင်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာပါတိုက်ပွဲဖြစ်ပွားတာမရှိပဲပစ်ခတ်တိုက်ခိုက်တာလို့အင်းတော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအခုလိုပြောပါတယ်
တိုက်ပွဲဖြစ်နေတာနှစ်ဦးနှစ်ဖက်တိုက်ပွဲဖြစ်တာမဟုတ်ဘူးအဲဒါနဲ့အဲစစ်ကောင်စီကဟိုမထင်ရဖဲနဲ့ပေါ့ရဟတ်ရင်တွေကဘယ်လိုလဲပစ်တာလားဟုတ်တယ်အလီတော်နေပစ်ခတ်မှုရှိတယ်အဲဒီမှာအင်တဟင်းနော်တယ်ဖုန်းချောင်းလည်းမဖြစ်သွားတယ်ပေါ့
ဒီဇင်ဘာ3ရက်နေ့လယ်ပိုင်းနဲ့ညပိုင်းမှာစစ်ကောင်စီရင်နန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ဂဟဲရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်ဆိုပြီးယူဆတဲ့အတွက်အခုလိုနယ်မြေရှင်းလင်းပြီးလေကြောင်းကနေပစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကထင်မြင်နေကြပါတယ်အခုလိုပစ်ခတ်တာကြောင့်ဂဟဲရွာသူအမျိုးသမီးတေဆုံးပြီးတဦးတန်ရန်ရရှိတယ်လို့ဂဟဲရွာသားတူကအခုလိုပြောပါတယ
်အဓိကရွာကိုလည်းမတူဘူးလို့ပြတာပါဘာလို့လဲဆိုတော့ကျွန်တော်တို့ဒီကစားရွာကတော့အာထိချိုင်းရဲ့ထိချိုင်းဘက်ကလည်းဟိုဘီတော့ချက်ပြတကယ်မင်းမင်းရှိနေတယ်။ဆက်ပြီးတော့ဒီပုံတော့ဒီအင်းတော်ကနေကျွန်တော်တို့တွားလို့ရှိနေတယ်ထိချိုင်းဘက်ကတူတူရဲ့တကယ်ရန်နန်းနေရှိနေတကယ်မင်းပိုင်းနေရဆိုသူတို့ရှင်းနေလို့တာနဲ့တွေ့ရတာ။ဟိုတေဝါကတော့တေဝါတယောက်တည်းပဲ။နောက်ပြတ်တော့ပေါင်ထိသွားရပြ။မင်းတမီးကြီးပဲ။ဟောကိုကနေစားနေစားရတော့ပြင်းနေကြရတယ်။သူတို့ရောသူတို့လည်းဆောင်ကြတယ်။သူတို့ကြတော့လည်းဒီကစားမျိုးစားတော့ ဟိုဘောတော့ဒီကြီးရတော့စိတ်မညောင်းဆိုလို့လေဒီနေ့ဘာလို့ရှိကြလဲဒါကျွန်တော်တို့ရောအကုန်ချောင်ပေါ့
ကဲဟဲရွာဟာအင်ဂျီ80လောက်တာရှိတဲ့ကြေးရွာကလေးတရွာဖြစ်ပြီးလွန်ခဲ့တဲ့3လလောက်ခတဲ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြအဆုံးရှိခဲ့ပါတယ်ခင်ဗျာ
စကိုင်းတိုင်းဘက်ကသတင်းကိုကိုရဲမွန်ပြောပြပေးတာပါရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကဖက်ဒရယ်အခြေခံမှုနဲ့ရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုရေးဆွဲထားပြီးရှမ်းပြည်နယ်မှာရှိတဲ့တိုင်းရင်းသားအလုံးနဲ့အတူပူးပေါင်းအတည်ပြုနိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီချိန်ထဲမှာပဲရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်လည်းအဟံတာဖြစ်စေတဲ့ရှမ်းလက်နက်ကိုင်နှစ်ဖွဲ့အကြားမှာတိုက်ပွဲတွေကိုလည်းရှမ်းပြည်သားအချင်းချင်းညီညွတ်ရေးနဲ့အတူတပြိုင်တည်းဆောင်ရွက်သွားမယ်လို့ပြင်ဆင်နေကြပါတယ်။ရှမ်းပြည်ကလာတဲ့ရှမ်းပြည်နယ်ကနိုင်ငံရေးအခြေအနေတွေကိုကိုဇော်မိုးကျော်ကပြောပြပါခင်ဗျာ
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကပြည်ထောင်စုအတွင်းရှိတိုင်းရင်းသားတွေအားလုံးငြိမ်းချမ်းစွာအတူတကွရှင်သွဲနေထိုင်ရေးအတွက် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကြိုးပမ်းတော့မှာဖြစ်ကြောင်းနှစ်သက်ကူးတဝန်လွှာမှကတိပြုဖော်ပြခဲ့ပါတယ်။လက်တလော Federal Democracy ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး CSSU ရဲ့ဆောင်ရွက်ချက်တွေကိုကော်မတီအတွင်းရေးမှူးချုပ်ဦးဆိုင်လိတ်က VOA ကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့ရေးဆွဲထားတာတော့နှစ်ပိုင်းရှိတယ်ဗျ။ဖက်ဒရယ်ရေးဆွဲရေးအခြေခံမူပေါ့နော်နောက်တစ်ခုကရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့အဲ့ဒီနှစ်ခုကို CSSU အတွင်းမှုအဖွဲ့အနေနဲ့ဒီဇင်ဘာလ28ရက်နေ့မှာအတည်ပြုလိုက်တာပါခင်ဗျာအခုဆက်လက်လုပ်မယ့်အပိုင်းကတော့အဲ့ဒီနှစ်ခုကိုရှမ်းပြည်ထဲမှာရှိတဲ့ CSSU အဖွဲ့အစည်းနိုင်ငံရေးပါတီပြီးတော့ EAO ဖွဲ့စည်းတွေပေါ့နော်ဝါရောက်တင်ပြမယ်ဒီလိုရှိရင်တော့ရှမ်းပြည်တိုင်းရင်းသားအကုန်လုံးပါဝင်တဲ့အစုအဖွဲ့တွေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဝိုင်းဝန်းရေးဆွဲနိုင်မှုအတွက်ကိုဆက်လက်ကြိုးပမ်းသွားမှာပါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့ရှမ်းအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်နေပါတယ်လက်ရှိအချိန်မှာ CSSU အဖွဲ့ဝင်တွေဖြစ်တဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါဟာလက်ရှိလုပ်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတားဖြစ်စေကြောင်းဦးဆိုင်လေးကသုံးသပ်ပြီးရှမ်းမျိုးသားအချင်းချင်းအကြားညီညွတ်ရေးနဲ့ရှမ်းပြည်သားအချင်းချင်းညီညွတ်ရေးကိုတပြိုင်တည်းဆောင်ရွက်သွားမယ်လို့လည်းအခုလိုဆက်ပြောပါတယ်
။ရှမ်းမျိုးသားအချင်းချင်းညီညွတ်ရေးကိုတည်ဆောက်ပြီးမှဒီရှမ်းပြည်တွင်ညီညွတ်ရေးကိုဆက်လက်တည်ဆောက်မယ်ဆိုလို့ရှိရင်လည်းအချိန်ကတအားကြီးနောက်ကျသွားနိုင်တယ်ရှိရဲ့။အဲဒါကြောင့်မို့လို့ရန်ယူသားချင်းညီညီရေးနဲ့ရန်ပြည်သားချင်းညီညီရေးကိုအချိန်နဲ့တိုင်နဲ့လှုပ်သွားဖို့အတွက်ကိုကျွန်တော်စတင်ပြီးပြန်လည်နေပါတယ်ခင်ဗျာအခုဖြစ်နေတဲ့တိုက်ပွဲကိုအများဆုံးရပ်တန့်ဖို့ကိုကျွန်တော်အသွေးမှုဖွဲ့ရနေကတက်ဆိုင်ရအဖွဲ့နှစ်ဖွဲ့စလုံးကိုတောင်းဆိုထားပါတယ်ခင်ဗျာအဓိကတော့နိုင်ငံရေးကိစ္စကိုဆွေးနွေးမယ်ဆိုလို့ရှိရင်စီရေးပဋိပက္ခကိုအရင်ဆုံးဖြည့်ဆင်းရမှာပေါ့နော်နောက်နှစ်ဖက်စလုံးကလည်းတွေ့ဆုံဆွေးနွေးဖို့အတွက်ကိုစတင်ပြန်လည်နေပြီလို့ကျွန်တော်သိရပါတယ်
SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီအကြားတိုက်ပွဲတွေဟာ2015ခုနှစ်ကစတင်ပြင်းထန်လာတာပါဒီအပိုင်းအတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့ကိုစစ်ပြေးဒုက္ခသည်2000နီးပါးရောက်ရှိနေပါတယ
်မနေ့အတိတ်ဖရင်တော့စစ်ပြေးဆောင်ရကျွန်တော်တင်တာ2000လောက်တော့ရှိနေတယ်ခင်ဗျာဒီနေ့လည်းတချို့ရွာတွေကထရွှေ့လာတယ်လို့ပြောနေကြဒီကျွန်တော်တို့မြို့အရှိထချမ်းရွာလေးအဲ့ဒါထောက်ပြလာတယ်ကြောအခုဆက်ဆောင်တွေကမြို့နဲ့6မိုင်ဝန်းကျင်ရှိတဲ့ဟိုမြို့ရဲ့မြောက်ဖက်ရွာတွေရဲ့ဒီကတော့မြို့ရဲ့ဟိုအရှိထရွာတွေပေါ့နော်
ဒါကတော့မိုင်းကန်မြို့ကစစ်ပေးဒုက္ခသည်တွေကိုကူညီနေသူတူပြောတာပါလောလောဆယ်မှာစစ်ပေးဒုက္ခသည်တွေကိုဖုန်းတော်ကြီးကျောင်းနေမှာနေရာချထားပေးပြီးစမ်းစီစားစတဲ့စားနပ်ရိက္ခာနဲ့အနှွေးတွေတွေလိုအပ်နေသလိုကိုဗစ်ကာကွယ်ရေးအတွက်ကျန်းမာရေးအသုံးအဆောင်တွေလည်းလိုအပ်နေပါတယ်မိုင်းကန်မြို့နယ်အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့စက်တင်ဘာလလောက်ကစတင်ဖြစ်ပွားခဲ့တာပါဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်ဖို့ကိုရှမ်းတန်ဃာတော်တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကမကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အခုတခါကြားပြည်နယ်ဘက်ကသတင်းတပုတ်ကိုထုတ်လွှင့်ပေးလို့ပါတယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြရပါတယ်။ကုန်စည်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေလည်းအခက်အခဲရှိနေတာမို့စားတောက်ကုန်တွေပြတ်တောက်မဲ့အနေအထားရှိတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ကပြန်ပြောပြပေးပါခင်ဗျာ
။ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်နီပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါ။ဒီမော့ဆိုနယ်ထူလီပီလာကြီးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့အကြားဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နာရီခွဲကနေည9နာရီအထိ9နာရီဝန်းကျင်လောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်။
ဒီ၄ရက်မှာရှိအဆိုးဆုံးတော့ဒီဟိုအဲ့ဒီနဲ့တည်းတည်းရဲ့ပဲပေါ့။အဲ့ရမှာတော့တောက်လျှောက်လေးနဲ့တကယ်တော့တော်တော်လေးဟိုကျွန်တော်တို့ခင်လဲအဲ့ရတဲ့တန်ရတော့တော်တော်များရောက်လာတယ်။ဒါနဲ့ရေရတော့ကျွန်တော်တို့တန်ရအချက်ဆုံးတွေတော့မရှိတော့လောက်ပဲ။ဒီကောက်စီခင်လဲတော့ဒါတရဲ့စနီးဒီကာဒီနဲ့ကရကအချက်ကတော့သူပါတော့လေဒီလိုချင်းမလီမတော်ရဘူးစရစ်ချေပေါ့နော်ကျွန်တော်တို့အဲ့မျိုးသဘောတူညီချက်တွေရှိလဲဟာသူပါတော့ပဲ
။စစ်ကောက်စီတပ်တွေဟာကြားပြင်းနဲ့အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြင်းနဲ့ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလဲလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါတိမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်နီတပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီဖက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်တိတေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနီးအနားဒေသခံတို့ကပြောပါတယ်
တိုက်ပွဲအားလုံးကပစ်ခတ်ရတယ်ဒါနဲ့ကျွန်တော်ရေးဆဲတော့နည်းနည်းမိနေတယ်အဲ့ဒါသူတို့လက်နက်ကြီးထုတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထုနေနေတာဒီတပ်တွေကနေသူတို့တန်းတန်းထုနေတာကျွန်တော်တို့ခံမှန်းတာတော့ဒီဒီတော့စေနာကဒီနေ့ခေါင်းတာကနေထူတယ်နော်လေကွာနေလေလန်းထူတယ်တိုက်ပွဲရှိလေထူတယ်မရှိလေထူတယ
်ဒီလိုလည်းနဲ့ကြီးနဲ့ရောလေးချောင်းကပါတိုက်ခိုက်မှုတွေကြောင့်ဒေသခံကြေးဝါသားတွေစိုးရင်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တဝန်ခံတဦးကပြောပါတယ
်လည်းနဲ့ကြီးလည်းတစ်ခါလည်းလေထူရန်ထူနေတာပေါ့နော်အဲဒီချိန်မှာကျွန်တော်တို့ဖဲ့ကိုလည်းနဲ့ကြီးကြမလဲဆိုတဲ့ဆိုရင်စိတ်တွေစိတ်ကောက်စိတ်ကလည်းနဲ့ကြီးတယ်ပေါ့နော်ခုပြီးခဲ့တဲ့ပတ်ဆိုလည်းလေရင်ဒီဆိုင်လေးလာတော့အဲ့နဲ့ပတ်သက်ပြီးတော့မှတော်တော်လေးသိပြီပါမှုလို့ရှိကြတာပေါ့အဲ့ဒီချက်အခက်အခဲကြီးကြီးနေတာမလို့ဒါပေမဲ့မပြတ်သေးဘူးဒီရိတ်ခါတွေကမပြတ်သေးမပြတ်တော့တော်တော်လေးရုန်းကကြာခွေပြင်းနေရတာပေါ့နော်အဲ့လိုအဲ့လိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေတာခန်တွေပေးလို့ရကိုထွက်ပြေးနေကြတာပါစစ်ပြေးဒုက္ခတွေအကြမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်သွာလာရေးနဲ့တည်ယူပို့ဆောင်ရေးခက်ခဲလာပြီးစစ်ဘေးဒုက္ခသည်တွေအတွက်အလူရှင်တွေနှဲပါလာနေတာကြောင့်အခုအညီပို့လို့အနေနဲ့လို့လည်းပြောပါတယ်။ဒါအပြင်တည်ယူပို့ဆောင်ရေးခက်ခဲကြောင့်ကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြတ်လတ်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်ရင်းစစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမောကဆေးဝါးဆန္ဒရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့ဒေသခံကုညီသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတောက်ကုန်လမ်းကြောင်းဆိုလည်းဒီမော့ဆွားနေမသွားတော့ဘူးဒီမော့ဆွားလုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဈေးဝယ်ဖို့လည်းခက်ခဲတယ်နော်ဟိုအဝေးကမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲ့ဒီစီကြောင်းနဲ့တွေ့ပို့ပြီးတော့မှအတဲ့အဒီရဲ့ရှိနေရတဲ့သဘောမျိုးဟိုဈေးနှုန်းတွေလည်းအရန်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကတော့ကြားပြည်နယ်အပအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ၃သားဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြည်ခရက်နစ်ကုံပိုင်းကထုတ်ပြန်ခဲ့ပါတယ
်။နန်းလောင်ပြောပြပေးတာပါ။ VOA ကနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@ info@voanews.com ကိုဆက်သွယ်ရေးသားနိုင်ကြပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဒီမိုကရေစီရေးထိပ်သီးညီလာခံတရက်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းအွန်လိုင်းကနေကျင်းပခဲ့တာမှာအစိုးရတွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍတွေရဲ့ကိုယ်စားလှယ်ပေါင်း295ဦးတက်ရောက်ခဲ့ကြပြီးကမ္ဘာတဝန်းဒီမိုကရေစီဆောင်ကျင်းရေးအတွက်ဘယ်လိုသက်ပိုးကြမလဲဆိုတာနဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြပါတယ်ပြည်သူတွေရဲ့မကျေနပ်ချက်တွေကမ္ဘာတဝန်းမှာတိုးလာတာဟာလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ပြက်ကွက်တာဖြစ်တယ်လို့ဒီမိုကရေစီအစိုးရတွေကခံယူထားပြီးဒါဟာကျွန်တော်တို့ခေတ်ရဲ့အကဲဆတ်မှုအဖြစ်အဓိပ္ပာယ်ဖွင့်နိုင်ပါတယ်လို့အင်ရှင်အဖြစ်လက်ခံကျင်းပပေးတဲ့သမ္မတဂျိုးဘိုင်ဒန်ကအဖွင့်မိန်ခွန်းမှာပြောဆိုခဲ့ပါတယ်။မကျေနပ်ချက်တွေအပြင်ဒီကနေ့ရဲ့စိန်ခေါ်မှုတွေကိုကင်တွယ်တဲ့နေရာမှာဖိနှိပ်တဲ့မူဝါဒတွေကပိုပြီးထိရောက်တဲ့ဆိုတော့အာဏာရှင်တွေရဲ့ဖိအားအန္တရာယ်နဲ့လည်းဒီမိုကရေစီရေးကရင်ဆိုင်နေရတယ်လို့ဆိုပါတယ်။ပြည်သူတွေအတွက်ပြည်သူကရွေးချယ်ပေးတဲ့ပြည်သူအစိုးရဆိုတာဒီမိုကရေစီရဲ့အနှစ်သာရဖြစ်ပြီးတစ်ခါတလေအင်မတန်မှထိခိုက်လွယ်ပါတယ်တဲ့။ဒါပေမဲ့လည်းထာဝစဉ်ကြံ့ကြံ့ခံနိုင်စွမ်းရှိပါတယ်လို့သမ္မတဘိုင်ဒန်ကထောက်ပြပါဗျ။မှားတာကိုကိုယ်တိုင်ပြန်ပြင်နိုင်စွမ်းရှိတယ်လို့တိုးတက်အောင်လဲစွမ်းဆောင်နိုင်စွမ်းရှိတယ်လို့ပြောပါဗျ။လူသားတို့ရဲ့အလားအလာကောင်းတွေကိုထုတ်ဖော်ဖို့လူကုန်တိတ်ခါကိုအကာအကွယ်ပေးဖို့နဲ့ကြီးကျယ်တဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ဒီမိုကရေစီဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်တဲ့။ဒါတွေကိုတက်သေးပြဖို့ကျွန်တော်တို့ဘောမှာမူတည်ပါတယ်။တရားမျှတရေးတရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့်တည်င်းလွတ်လပ်ခွင့်ဘာသာရေးလွတ်လပ်ခွင့်နဲ့လူတူးချင်းစီအတွက်အားလုံးသောလူအခွင့်အရေးတည်မြဲဖို့အတွက်ကျွန်တော်တို့မမမမတ်ရည်တည်ပေးရပါလိမ့်မယ်အပြောမဟုတ်အရေးတယူလှုပ်ဆောင်ပေးရမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအလေးနဲ့ပြောပါတယ်အမေရိကန်ပြည်ထောင်စုကစံပြအနေနဲ့ဥဆောင်မှာဖြစ်ပြီးဒီမိုကရေစီအတွက်ပြည်တွင်းမှာရင်းနှီးမြှုပ်နှံနေတဲ့တစ်ချိန်တည်းမှာပဲကမ္ဘာတဝန်းမိဖက်တွေကိုထောက်ခံပံ့ပိုးသွားမှာဖြစ်တယ်လို့ဆိုပါတယ်။ American Democracy ဟာကြီးမားတဲ့ကိစ္စတွေကိုကင်တွယ်နိုင်စေဖြစ်တယ်လို့အရေးပါဆုံးကိစ္စရပ်တွေရဲ့စိန်ခေါ်မှုတွေကိုလည်းကင်တွယ်နိုင်တယ်ဆိုတာကိုသူ့ရဲ့ပြည်တွင်းဥဆောင်ဥရွေးပြမှုတွေကတက်သေးပြနေပါတယ်လို့သမ္မတဘိုင်ဒန်ကထောက်ပြပါတယ်။ COVID-19 ကပ်ရောဂါနဲ့ဆက်ဆက်ပြီးလိုအပ်တဲ့ဥပဒေတွေချမှတ်တာအခြေခံအဆောက်အဦနဲ့အလုပ်အကိုင်တွေအတွက်ယင်းနှိမ့်နှံတာလူမျိုးရေးတရားမျှတမှုတိုးတက်အောင်ဆောင်ရွက်တာကြားမှဒန်းတူညီမျှရေးလွတ်လပ်မျှတယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲအတွက်အမေရိကန်နိုင်ငံသားတိုင်းမဲပေးပိုင်ခွင့်ရရှိရေးတွန်းအားပေးတာတွေပါဝင်တယ်လို့ရှင်းပြပါတယ်။ကမ္ဘာတဝန်းလူအခွင့်အရေးနဲ့ဒီမိုကရေစီကြံ့ကြံ့ခံနိုင်ရေးတိုးတက်စေဖို့အမေရိကန်တန်ခင်းတမန်ခင်းနဲ့နိုင်ငံရဲ့ခြားအထောက်အပံ့ပေးရေးကိုအာရုံစိုက်ကြိုးပမ်းမဲ့သမ္မတရဲ့ဒီမိုကရေစီအသက်လောင်းတဲ့ဥဆောင်ဥရွယ်ပြုမှုအစီအစဉ်ကိုလည်းကြီးညာလိုက်ပါတယ်။တရင်လွတ်လပ်ခွင့်ပံ့ပိုးရေးအဂတိတိုက်ဖျက်ရေးဒီမိုကရေစီထွန်းကားရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးတိုးတက်စေဖို့အပြင်လွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေအကာအကွယ်ပေးနိုင်မှုနည်းပညာကူညီရေးအပါအဝင်ဒေါ်လာ424သန်းပံ့ပိုးမဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်အစိုးရကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းနေပါပြီ။သမ္မတဘိုင်ဒန်ကလူသားဓုလွတ်မြောက်ရေးကိုရှေ့ရှုပြီးလူသားဓုတိုးတက်ရေးအတွက်ခြိတက်ကြရမှာကမ္ဘာဒီမိုကရေစီနိုင်ငံကြီးတွေအနေနဲ့နောက်ထပ်တစ်ကြိမ်ဦးဆောင်ကြဖို့သူမျှော်မှန်းထားတယ်လို့ဆော်ဩလိုက်ပါတယ်။ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေအချင်းချင်းအပြန်အလှန်ယုံကြည်မှုရှိကြသလိုစွမ်းဆောင်နိုင်စွမ်းနဲ့အတူဆောင်ကျဉ်းကြလိမ့်မယ်လို့ယုံကြည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း ်ဗီအိုမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA American တန်ရဲ့ဗုဒ္ဓဦးနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတူ3249တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်အခု VOA American တန်ရဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးအမေရိကန်နိုင်ငံရဲ့အကြောင်းနဲ့အဲ့ဒီနောက်မှာကဘာတလွားခီးသွွားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်အခုနမူနာတစ်ခုအဖြစ်ထုတ်လွှင့်ပေးမှာကတော့
ဒီတက္ကသိုလ်ကျောင်းသားတက်မကခေါင်းဆောင်တွေရေအင်ပမှာ PDF လို့ဆွဆွဲပြီးတော့ထောင်တွင်းကိုထင်းထင်းရောက်ရှိနေတဲ့ကလေးတွေပေါ့ဒီကလေးတွေကဒီထဲမှာအများဆုံးပါတယ်အများဆုံးနဲ့အပြင်းထန်ဆုံးနဲ့ဈေးနှက်ခံရတဲ့ကလေးတွေဖြစ်ပါတယ်
ဟုတ်ကဲ့
ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းမှာအပြည့်စုံကြားမှာဖြစ်ပါတယ်အခုပထမဆုံးတော့ကိုအောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုထုတ်လွှင့်ပေးလိုပါတယ်ကဘာတဝမ်းမှာကိုဗစ်ပြန့်နှံ့ကူးစက်နေတာကိုဗစ်ကာကွယ်ဆေးထိုးသူတွေရောမထိုးသူတွေရောပါကူးစက်ခံနေရပါပြီ။တမရဂျိုးပိုင်ရင်တင်ကတော့ကိုဗစ်စစ်ဆေးနိုင်မဲ့ test kit 500လောက်ဖြန့်ဖြူးပေးမယ်ဆိုပြီးဂရီပေးထားပါတယ်။ Arash Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားတာနားဆင်ကြပါခင်ဗျာ။
တဲ့ကူနေမှာရာသီဥတုဆိုးရွားတာကြောင့်ねအိုမီခရွန်ကိုဗစ်ကြောင့်အမေရိကန်ပြည်တွင်းပြည်ပလေယာဉ်ခီးစဉ်9200ကျော်အားနှောင့်နှေးတာဒါမှမဟုတ်ဖျက်သိမ်းခဲ့ရတယ်လို့လေယာဉ်ခီးစဉ်တွင်ကိုစောင့်ကြည့်လေ့လာတဲ့ flightaware.com မှာဖော်ပြပါရယ်တနင်္ဂနွေနေ့ကလည်းခီးစဉ်2200ကျော်အလားတူဖြစ်ခဲ့ပါရယ်ချီကာဂိုလေဆိပ်အရောက် Texas ပြည်နယ် Houston မြို့ကခီးသွား Salvia Robinson ကရိုက်တာသတင်းဌာနနဲ့ ABC မိတ်ဖက်သတင်းဌာန WLS ကိုအခုလိုပြောပါရယ
် Last year I was
မနေ့ကအခုလိုချိန်မျိုးခီးသွားတာမှာဘယ်သူမှမရှိဘူးဆိုတော့ခြောက်ခြားစရာပါအဲ့ဒီတော့ကလူတွေတွေ့ခြင်းပင်မဲ့အခုတော့တိတ်များလွန်းနေပါတယ်
Omicron COVID ကူးစက်ခံရရင်ယောဂါတန်တိတ်ပြီးတော့အပြင်းထန်မခံစားရဘူးဆိုပေမဲ့လည်းကူးစက်ခံရသူတွေများလာတဲ့အခါမှာကြုံရနိုင်တဲ့အခြေအနေကိုပညာရှင်တွေကထောက်ပြပါရတယ်။ကျန်းမာရေးဆိုင်ရာအင်မီရိုအကြံပေးဒေါက်တာအန်တိုနီဖောက်ချီက ABC This Week အစီအစဉ်ကိုအခုလိုပြောပါရတယ်
။ Even if you have a less of a percentage of severity
အပြင်းထန်မဖြစ်ကြဘူးဆိုရင်တော့လူတွေအများကြီးကူးစက်ခံရတဲ့အခါဆေးရုံတင်ကူးသပေးရမယ့်လူတွေအများကြီးဖြစ်လာနေတာကြောင့်ဆေးရုံစည်းကမ်းတွေမှာဝင်ပိုပြီလာမှာကိုစိုးရိမ်ပြီးပါရတယ်။
အခုလိုအကြောင်းတွေဖွင့်ချိန်မှာကူးစက်မှုကိုတားဆီးဖို့ကြိုတင်ကာကွယ်မှုဟာအရေးကြီးကြောင်းလဲသူကအခုလိုထောက်ပြပါတယ
် I plead with parents to please seriously
ကလေးကိုကာကွယ်ဆေးထိုးဖို့ကျောင်းမှာနှာခေါင်းစည်းတပ်ဖို့အမြဲချက်စီပြီးတော့သူတို့ယောဂကူးစက်ခံရတဲ့အခါမှာလဲသေချာကြည့်ရှုစောင့်ရှောက်ဖို့မိဘတွေကိုမေတ္တာရက်ခံပါတယ်ဒီလိုမျိုးကြိုတင်ကာကွယ်ကြမယ်ဆိုရင်တော့လုံခြုံဘေးကင်းစွာကလေးတွေကြောင်းပြန်တက်နိုင်ကြပါလိမ့
်မယ်နှစ်တကူခန္ဓာတွင်ကြံ့ကျင်ခဲ့တဲ့နယူးယောက်မြို့တော်ဝန်သက်Eric Adams ကကျောင်းတွေပြန်ဖွင့်ဖို့အစီအစဉ်ဖြစ်နေပြီလို့ ABC This Week အစီအစဉ်ကိုပြောရတယ်
။ We're going to create a safe environment with testing.
COVID စစ်ဆေးတဲ့စင်တာတွေဖွင့်ပြီး BND ရဲ့ကင်းတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဆောင်ရွက်သွားပါမယ်။ကူးစက်ခံရတဲ့ကလေးတွေရှိရင်လည်းချက်ချင်းသိနေအောင်လုပ်ပြီးတိကျခွဲထားသွားပါမယ်။ဒလို့တဲ့သိရတော့ကတော့ကလေးတယောက်ယောဂါကူးစက်ခံရပြီဆိုရင်အတန်းထဲကတခြားကလေးတွေအားလုံးကူးစက်ခံရတယ်ဆိုတာမျိုးမဖြစ်သေးပါဘူး။
Omicron COVID အကြီးကျယ်ကူးစက်နေချိန်မှာပဲ Adams ဟာ New York မြို့တော်ဝင်ဖြစ်လာတာပါ။တနင်္လာနေ့ကစပြီး American တဟွားကအကြောင်းတွေပြန်ဖွင့်ပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးတဲ့ American နိုင်ငံရေးအကြောင်းကိုနားဆင်ကြည့်ရှုကြရတာပါ။အခုဆက်လက်ပြီးတော့ပြင်သစ်နိုင်ငံကအေယာမမီးဘုံရုပ်ကြီးတွေအကြောင်းကိုပြောချင်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကရုက္ခဗီရဥယျာဉ်မှာလွန်ခဲ့တဲ့နှစ်သန်းပေါင်း600ကိုပြန်လည်ရောက်ရှိသွားသလိုဖြစ်အောင်အေယာမမီးဘုံရုပ်ကြီးတွေနဲ့ဖန်တီးပြသထားပါတဲ့တမိုင်းမတင်ခင်ခေတ်အချိန်ကအပင်တွေတတ္တဝါတွေဘလို့ရှင်သန်နေထိုင်ခဲ့တယ်ဆိုတာလေ့လာနိုင်အောင်ပြသထားပြီးမီးအဲ့ဒီမီးထွန်းပွဲတော်ကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေလိုက်ပါကြည့်ရှုနိုင်ကြပါပြီခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုက္ခဗီဒဥယျာဉ်ကြီးမှာတက်ရှိမျိုးကွဲတွေအကြောင်းအသက်ကြီးငယ်မြွေစိတ်ဝင်စားအောင်လို့ အေယာမမိဘုံရုပ်ကြီးတွေနဲ့မိထွန်းပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မိထွန်းပွဲတော်မှာသမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြသထားတာပါ။ဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကမ္ဘာမှာရှင်သန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမိဘုံရုပ်ကြီးတွေနဲ့ပြန်လည်အသက်သွင်းထားပါတယ်။ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံရုပ်ကြီးတွေလှုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံတံတန်းနေထိုင်စားတောက်ခဲ့ပုံတွေကိုလေ့လာနိုင်အောင်လို့လုပ်ပေးထားပါတယ်။ကမ္ဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံးပြောက်ွယ်သွားကုန်ပြီဆိုတာကိုအထူးအသိပညာပေးခြင်းနဲ့အတွက်အေယာမမိဘုံကြီးပေါင်း100ချောနဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ
်။ Alors cette année, c'est la 3e édition des illuminations.La première parlait de la biodiversité des
Tashi Myogwari atu shin twae tishimu ne dilo atu shin twae tishimu upo ma bari ga chin chao ni de le so ra go dine pya bwa ma pya ta tha ba de long ga de ne tan paung 600 ga ne dine thi Tashi Myogwari belo atu nei thain ga ja de le so ra go sai wan za sia phit aw mi thon da de ayu ji twae ne pya ta tha ra ba kaba ji ma shi ga de Tashi Myosei twae ye 200 ga nong be dine chan do de so ra go ti si chin ma de
Tashi Myogwari shin tan nei thain nai mu apo belo sai khaw mu ချင်းချောင်းမှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမိဘုံရုပ်ကြီးတွေနဲ့မိထွန်းပွဲတော်ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ကမ္ဘာပင်လယ်သမုဒ္ဒရာကြီးတွေကရင်းနှီးတဲ့တဝါတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှာလဲလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်ခရစ်စမတ်နဲ့နှစ်သက်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗီရာဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ
် Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas ပွဲတော်မှာထူးထူးခြားခြားမိအလှထွန်းကြတဲ့အလေးထားကိုကျွန်တော်တို့ကကဘာမြကြီးဘော်ကတက်ရှိတွေအကြောင်းပညာရစေမဲ့မိထွန်းပွဲတော်အဖြစ်ပုံဖော်ပြသတာကဒီပြပွဲရဲ့အရေးကြီးတဲ့အချက်ဖြစ်ပါတယ်။ကဘာကြီးမှာဒီနေ့ဘယ်လိုတက်ရှိတွေရှိနေကြသလဲ။တက်ရှိမျိုးကွဲတွေဘယ်လိုအတူရှင်တွဲနေထိုင်ကြသလဲဆိုတာကိုသိစေချင်တာပါ။ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်တုန်းကကဘာမြေပေါ်မှာရှင်သန်ခဲ့ကြပေမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရစေချင်ပါတယ်
။ကဘာကြီးဘယ်လိုစဖြစ်လာခဲ့သလဲ။တက်ရှိတွေဘယ်လိုဖြစ်ပေါ်လာသလဲဆိုတာကဆလို့စင်ခဲပြောင်းလဲလာပုံအစဉ်စဉ်ကိုရုခဗေဒဥယျာဉ်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လန်တလျှောက်မှာအပိုင်းလိုက်ခွဲပြီးတော့မိဘုံရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။သိပ်ပံသမိုင်းနဲ့မိအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
်။ I think it's great. I love all the different prehistoric animals that we can see.
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်။သမိုင်းမတိုင်ခင်ရှိခဲ့တဲ့တရိတ်ဆန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်။အယောင်တွေကလည်းသိလှတယ်။ယောဂဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူး။သိက္ခူကောင်းပါတယ်။ဒီမှာအထက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကသိက္ခူချူးနေပါပြီ
။မိဘုံရုပ်ကြီးတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လှုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Ah, je trouve ça très bien. Est-ce que ça fait penser à la préhistoire des animaux qu'on voit plus?
သိက္ခူဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေအကြောင်းပိုးပြီးလေ့လာကြတဲ့အတွေ့ဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိစ္ဆာန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထွန်းပြတတ်ထားတာမြင်ရပြီးပိုးလေ့လာခြင်းစိတ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမသတ္တဝါကြီးတွေကဆားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိစ္ဆာန်တွေအပင်တွေကိုလေ့လာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်
။ Eh ben écoutez, j'ai trouvé que c'était très instructif, c'est très très beau
et surtout ça allait là, ပညာလည်းရတယ်လို့ထင်ပါတယ်။ကြည်ကြီးငငယ်အသက်အရွယ်အစုံအတွဲလေ့လာစရာတွေရှိပါတယ်။စင်ကဲပြောင်းလဲမှုနဲ့ပတ်သက်လို့ကျွန်မကိုယ်တိုင်အများကြီးပညာရတော့ကလေးတွေကိုလည်းလာပြီးတော့လေ့လာစေချင်ပါတယ်။တကယ်ကိုကြိုက်ပါတယ်။နောက်တစ်ချိန်တောင်ပြန်လာခြင်းလာအောင်ပါပါ
။ဆက်ကူတွေတပ်မဏိတွေမိအောင်တွေနဲ့ဖန်တီးထားတဲ့အေယာမမိဘုံရုပ်ကြီးတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကရုခဗေဒဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကတည်းကနေ2022 ဇန်နဝါရီ30ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တဲ့ကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုခဗေဒဥယျာဉ်ကြီးမှာသက်ရှိတဲ့တော်ဝါရီအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသန့်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မီးပုံရုပ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မစုမြတ်မောင်ပ
ါမစုမြတ်မောင်ပြောပြတဲ့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ် VOA American တန်ရဲ့ဗိုလ်ထူးနေမနကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးကိုဗစ်ကာယောဂါပိုးတွေကနေဘယ်လိုကာကွယ်သင့်တယ်လဲဆိုတာ VOA ကပညာပေးတင်ဆက်ထားတာကြီးစုနိုင်ကြပါတယ်ခင်ဗျာ
Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတင်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်ကဗိုင်းရပ်စ်ကိုယ်ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ
် VOA American တန်ရဲ့ဗုဒ္ဓဦးနေမနခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတူ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။အဲအခုတော့ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတဲ့အင်္ဂါစကားဝိုင်းကိုကြားရမှာဖြစ်ပါတယ်။အချင်းတောင်တွေထဲမှာအခုအချင်းတောင်တွေထဲမှာအချင်းတောင်လက်ဆွဲဥပဒေနဲ့အညီမဟုတ်ပဲအပြင်းအထန်ရိုက်နှက်မှုတွေရှိနေတယ်ဆိုတာကိုတရားရုံးမှာမှတ်တမ်းတင်နိုင်ပြီးကာလတခုအလွန်မှာဒီမှတ်တမ်းတွေအရာအရေးယူလှုပ်ဆောင်နိုင်ဖို့အတွက်တရားရုံးတွေမှာတင်ပြခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှေ့နေတူက VOA ကိုပြောပါတယ်အင်းစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့ကြသူတွေကိုထောင်ဝင်နှန်းတွေကစိုးစိုးဝါးဝါးရိုက်နှက်ခဲ့ပြီးတဲ့နောက်ကာယကံရှင်တွေရဲ့သဘောတူညီချက်နဲ့ရှေ့နေတွေကတရားရုံးမှာတင်ပြခဲ့ကြပါတယ်အကျိုးဆောင်ရှင်းနေတူကိုကိုကျော်ကျော်သိန်းကမေးမြန်းပြီးဆက်သွယ်ပြီးတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ view နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဦးဆုံးတိမေးချင်တာကဒီဆရာတို့ရှင်းနေတွေနေနေပေါ့နော်လက်ရှိအင်းစိန်ထောင်ထဲမှာဒီအချုပ်သားအများစုပါတဲ့ဟလာအများစုကလည်းပဲဒီဆန္ဒသိမှုစံချင်ရေးဆန္ဒပြပွဲတွေမှာပါပြီးတော့ဖန်ခံထားပြီးတော့တရားစွပ်စွခံနေရတဲ့အကျဉ်းသားတွေကိုရိုက်နှက်ပစ်ပေးတာစီကူတောက်ကမပေးတာတခါတခြားအထူးတွေရာစုအကျဉ်းသားတွေနဲ့ရောထားတာအဲ့ဒီနဲ့ပတ်သက်ပြီးတော့ဒါတွေကလက်ရှိဥပဒေနဲ့မညီဘူးဆိုပြီးတော့ဆရာတို့တရားရုံးတွေကိုတင်ပြထားတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘယ်နေ့ကဆရာတို့တင်ခဲ့ပါသလဲခင်ဗျာ
အဲဖြစ်စဉ်ဖြစ်တာကတော့ဒီဇင်ဘာ10ရက်ပေါ့လေဟိုအပြင်မှာအရင်ထောင်ပြင်ပမှာဒီကျွန်တော်တို့စာနဲ့ဖိုက်ပေါ့အတန်ပဲတိတ်တပိတ်လောက်ကြတယ်လို့လေသာတိဒံကျင်းဆောင်ပေါ့ယူတာဆောင်နှစ်နဲ့သုံးကနေပြီးတော့မှ Sunset Fight လုပ်ကြတယ်ပေါ့အဲလုပ်ကြတဲ့ကလေးတွေပေါ့
ဟုတ်ကဲ့
အားလုံး89ရောက်လို့ရှိတယ်သူတို့ပြင်းပြင်းထန်ထန်ရိုက်နှက်ခါတယ်လို့ကျွန်တော်တို့ကြားရုံနဲ့ကြားတာပေါ့ကျွန်တော်မမြင်အောင်သို့တော့အဲအဲ့ဒီဖြစ်ခြင်းဖြစ်ပြီးတော့မှဒီတပတ်လောက်အကြာကြာတော့ကျွန်တော်တို့တရားရုံးကထွက်လာကြတယ်ဒီတရားရုံးထွက်ပြီးရင်ဆိုင်နဲ့ကလေးတွေပါလာတယ်အဲ့ကမှဒီကလေးတွေမှာရတဲ့တန်ရာတွေတော်တော်များများကြီးကြီးမားမားဒီဖြစ်လာတဲ့အခါမှာဒါကဥပဒေနဲ့အမိဆောင်ရတာတော့မဟုတ်ဘူးဒါရဲလက်ဆွဲဥပဒေရရောတင်းတော်အဲ့ဥပဒေရရောဒါဟာဒီလိုမျိုးဥပဒေနဲ့အမိဆောင်ရတဲ့ဆောင်ရချက်မဟုတ်ဘူးဒါကြောင့်ဒါဒီအချုပ်သားတွေကလည်းပဲ ဒီတရားစီရင်နေတဲ့တရားရုံးရဲ့စီရင်ပိုင်ခွင့်အာဏာအတွင်းမှာရှိနေတဲ့အချုပ်တရားခံနေဖြစ်တဲ့အတွက်ဒါကိုသက်ဆိုင်ရာတရားရုံးကိုတရားသူကြီးရှိဖို့တင်ပြရမယ်ဆိုပြီးတော့ဒါကျွန်တော်တို့တိုင်ပင်ပြီးတော့မှဟိုလောက်ပေါ့ကျွန်တော်ဒီဇင်ဘာ18ရက်လောက်ပေါ့နော်ဒီဇင်ဘာ18ရက်နေ့ဒီကျွန်တော်တို့ဒီအနောက်ဒီရားထဲမှာအဲ့ရားထဲမှာရုံးထုတ်တဲ့နေ့ဒီမှာကျွန်တော်တို့တင်ပြခဲ့ကြတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာရဲ့အမှုတွေတွေနဲ့ကရောဆရာဘယ်နေ့ကနောက်ဆုံးတွေ့ခဲ့ရပါလဲခင်ဗျာ
အဲကျွန်တော်အမှုတွေတွေကတော့ကျွန်တော်တို့ကဒီဇင်ဘာ10ရက်ဖြစ်စင်မှာဒီရင်းမြင့်မှခါရခြင်းမှာကျွန်တော်အမှုတွေက3ရက်လောက်တော့ပါတယ
်ဟုတ်ကဲ
့အဲ့တော့မယ်ရေးဆိုရင်ဟိုဒဏ်ရာကတိတ်ကြီးနေတာကြီးမာမာပိတ်မရှိဘူ
းဟုတ်ကဲ့
မရှိတော့ကျွန်တော်တို့ကတော့ဒီဒဏ်ရာကိုကြည့်တယ်ဟိုတိတ်ကြီးပြင်းပြင်းထန်ထန်မရှိပေမဲ့ဒါဒီဥရင်းနေမျိုးမျိုးမရှိတဲ့အတွက်ဒါတရားရုံးကိုတင်ပြခြင်းမလားတင်ပြခြင်းတော့ဒါဥရင်းနေကြီးဟောင်းပေးမယ်ဆိုတော့ဒါကျွန်တော်မှုတွေတွေကတော့တိတ်တဲ့ဒဏ်ရာလည်းမများတဲ့အတွက်နောက်ထပ်လေဟိုထပ်ပြီးသူ့နဲ့ကစားမပြောခြင်းပေါ့
ဟို
ထဲထဲမှာထပ်ပြီးတော့လည်းအဲ့လိုမျိုးဒီမဆိုင်ရင်ဥထရိုက်လည်းမခံရင်တော့အဲ့ရိုက်နှက်ခဲ့တဲ့ဝန်ထမ်းတွေကိုယ်တိုင်ကလည်းဒီကြားထဲမှာအစ်စ်နေတွေကဒီလိုတင်ပြနေပြီဆိုတာကြားတဲ့အခါမှာလာရောက်ပြီးတော့သူမှားသွားတဲ့အကြောင်းတောင်းပန်နေပေါ့နော်နောက်တစ်ခါခုနစီးပြီးတဲ့အစားအစာတွေလာပြီးကူညီပေးတော့ကျွန်တော်လည်းမတင်ပြခြင်းမို့ဆိုတော့ကျွန်တော်ရဲ့ဒီအမှုတွေ၃ယောက်ကတော့ကျွန်တော်တင်ပြတဲ့အချိန်မှာမပါဘူးဟု
တ်ကဲ့
သူတော့အစားပြင်းထန်တဲ့အဲ့နှစ်ခါတာရှိတယ်သူတစ်ပြင်းကဒီတက်တူကျောင်းသားတမကခေါင်းဆောင်ကြီးရဲ့နောက်ကအင်ပမှာ PDF လို့ဆွဆွဲပြီးတော့ဒီထောင်တွင်းကိုထင်းထင်းရောက်ရှိနေတဲ့ကလေးတွေပေါ့ဒီကလေးတွေကဒီထဲမှာအများဆုံးပါတယ်အများဆုံးနဲ့အပြည့်ခံဆုံးနဲ့ဒီဈေးနှခံတဲ့ကလေးတွေဖြစ်ပါတယ
်ဟုတ်ကဲ့
ဥမာကိုဝေယံသုံးမိုးတို့ပါဆိုပြီးတော်တော်လေးကိုဒဏ်ရာရှိနေပြင်းထန်တယ်သူရဲ့ရှိနေတဲ့ဆွေးပြားချက်ရဲ့အစီအစဉ
်ဘလောက်တောင်မှပြင်းနေလို့ဆရာသိပါတယ်လဲဆရာတို့ရဲ့သူတို့ခံစားထားရတယ
်အဲတော်တော်ပြင်းနေဗျအချုပ်ကလေးတွေဆိုကျွန်တော်တို့ဟိုရုံးရင်းကနီးကပ်နေအထူးပြောင်းနေတယ်အခုနဲ့တခုကလည်းစိတ်မဝင်တော့နီးကပ်နေတော့တွားကြည့်တဲ့အခါမှာတော်တော်ကိုပြင်းပြင်းထန်ထန်မကြည့်ရတော့အောင်လို့တွေ့တယ်ပေါ့နော်ဘာနဲ့ရိုက်လဲဆိုခုနကတို့ကျွန်တော်တို့ဒီတေးတို့ပေါ့အေးတပတ်လိုဟာမျိုးနဲ့ရိုက်တယ်နောက်ခုနခြေောက်နဲ့ကန်နေစက်နဲ့ကန်နေဒါမျိုးတွေပေါ့ဒီနောက်မိကြည့်ရတာမှလည်းတယောက်ထဲကနေတယောက်ချင်းမဟုတ်ပဲနဲ့အုပ်စုလိုက်ဝိုင်းပြီးတော့မှရိုက်ရှင်နေလူလုတ်ချင်တဲ့လူကဝင်ပြီးလုတ်ခွင့်ပေးထားတဲ့အနေအထားမျိုးဖြစ်တော့နောက်တစ်ချက်ကလည်းတည့်ရက်သေးပေါ့ဖြစ်စဉ်ဖြစ်တဲ့နေ့တနေ့တွေဒါမျိုးမဟုတ်တဲ့နေ့သုံးရက်လောက်နေတဲ့အခါမှာတစ်ခါလာတယ်တက်တာသွားပြီးလားလို့မေးတယ်ဒီကဟိုကောင်းကောင်းမွန်မွန်ဆက်ဆံနေဒီလိုတက်တာသွားပါပြီဆိုတော့လေအတက်တာရင်ထွက်လာခဲ့ဆိုအဆက်ထုတ်ပြန်ပြီးရိုက်ကြတယ်နောက်နှစ်ခါသုံးခါလောက်အဲ့လိုမျိုးတို့အဓိကပြတ်မှတ်ထားတဲ့ပုံစံတွေပေါ့ဒီဆယ်ကလန်းလောက်အဲ့လိုမျိုးအချိန်ကြီးရက်မြက်တဲ့အတွက်ဒဏ်ရာရည်ဒီတော်တော်ပြင်းထန်နေတယ်ဒါအချို့ကြကျွန်တော်မမြင်ရပါဘူး။နှစ်ယောက်သုံးယောက်ကတော့ကျွန်တော်ကိုယ်တိုင်မြင်နေရသည်ဒီ
ဟုတ်ကဲ့
ခုနကြောကြီးမျက်နှာကြီးနောက်ဒီဥကောင်းကြီးဒီလက်ကြီးပေါ့နော်အဓိကကတော့ကြောကြီးမျက်နှာနဲ့လက်ကြီးပေါ့အဲ့ဒါမှဆိုတော်တော်ဒါတွေပြင်းပြင်းထန်ထန်တွေ့ခဲ့ရပါတယ
်ဟုတ်ကဲ့ဆရာတွေ့ခဲ့ရတဲ့နောက်ပိုင်းမှာသူတို့စေကူတာကွင်းဘာညာအဲ့ဒါမျိုးတွေရောရပါလားဆရာ
စေကူတာကွင်းကလုံးဝမပေးဘူးဗျကျွန်တော်ပြီးတော့လေမပေးဘူးကျွန်တော်ကလေးတွေဆိုလေကျွန်တော်တို့ဒီရုပ်ထုတ်တဲ့နေ့ကြမှာတော့အမေစီနော်ဒီအခွင့်အာဏာတွေနဲ့ကျွန်တော်ဒီတရားတွေကိုခုနတန်းပြေးလင်းသေးတယ်။တာဒီအပြင်တချို့ဒီပြထားတဲ့တရားတွေအစ်ကိမတီတွေကိုမချက်သေးဘူးကျွန်တော်ဒါကိုကျွန်တော်ဖီလင်းပေးရတာတွေပါလိမ့်ရှိပါတယ်။ဒါအဲ့လိုလုတ်ပြန်ပေးရလဲကျွန်တော်တို့ကဒီတရားဝင်တရားသူကြီးစီတင်ပြပြီးမှသူ့လူမျိုးအဆောင်အဖြစ်လိုက်ပါလာတဲ့ဒါရေတပ်ဖွဲ့ဝင်တွေအသိပေးပြီးမှကျွန်တော်ဆောင်ပေးရဖြစ်ပါတယ်။ဒါပါကြောင့်လဲဆိုတော့ဒီတရားတွေတကယ်ရခဲ့ဆိုတာတချို့ကိုယ်တိုင်မျက်မြင်ကိုယ်မြင်သိနေတဲ့အတွက်အတိအခွင့်ရှိမှာပဲကျွန်တော်ဖိလိမ့်တာတွေပါလေကျွန်တော်လေးဆောင်ရပေးခဲ့တာ
ဟုတ်ကဲ့သူတို့ကိုယ်တိုင်ကာယကံရှင်တွေကိုယ်တိုင်ပေါ့လေအခုလိုမျိုးပြင်းထန်ရိုက်နေခံရတဲ့ကာယကံရှင်တွေကိုယ်တိုင်ရဲ့စိတ်ပိုင်းခြေနေကရောဆရာဘယ်လိုတွေ့ရပါလဲခင်ဗျာ
အဲကျွန်တော်အမှုတွေထဲမှာတော့အဲ့လိုပြင်းထန်တဲ့ရိုက်နေခံရတဲ့ချိန်မပါဘူးအနည်းချင်းတော့ပါတာပေါ့လေအဲ့တော့ဟိုတိတ်ပြီးတော့လေခလေးတွေကဒီအပေါ်မှာတော့စိတ်တန်းဆိုင်ရာအရာဟိုအရင်တုံးလို့ပြီးကြောက်ရွံ့သွားတဲ့ပုံတော့ကျွန်တော်မတွေ့ပါဘူး။ဘာလို့ကျွန်တော်ကလေး၃ယောက်ဆိုရင်ပထမဒီဖြစ်စဉ်ဇူလိုင်လတုန်းကဖြစ်စဉ်ထဲမှာလည်းဒီကလေးတွေအာရိုင်းနေထားတဲ့ဖြစ်ပါတယ်။အခုလည်းပါတယ်။အဲကလေးတယောက်ကဆိုအားလည်းဘာမှမဖြစ်ပါဘူးကျဲဒီလောက်ကတော့ကျွန်တော်ခံရမှာပေါ့ပြောပါတယ်။ အလားတူပဲကျန်တဲ့ကလေးတွေလည်းဒီသားတွေပြင်းပြထန်ထန်ရထားတဲ့ကလေးတွေလည်းဒီလိုဟိုပြင်းပြထန်ထန်နှိမ့်ဆက်လိုက်လို့အဲသူတို့စိတ်ကကတော့ဥချိုးလို့မရနိုင်ဘူးဆိုတော့ဒါတော့ကျွန်တော်မြင်နေကိုယ်လေးဖြစ်သွားတယ
်။မိန်းကလေးတွေရောပါပါလားခင်ဗျာ
။မိန်းကလေးကတော့ကျွန်တော်တော့မတွေ့မိဘူးဗျ။ဒီလိုဖြစ်နေပါလေ။မိန်းကလေးတွေကတော့အတန်လည်းမကြောက်ဘူး။ကျွန်တော်ရှင်းနေချင်းချင်းလည်းပြောတာဒီမိန်းကလေးတွေအဲ့လိုရိုင်းနေခံရတယ်ဆိုတော့အဘဲဆောင်ပဲဒီပါတယ်သူတို့အမှုတွေထဲမှာပါတယ်ဆိုတော့ပြောတာတော့ကျွန်တော်မကြောက်ဘူး
။ဒီမတိုင်ခင်ဇူလိုင်ဖြစ်စင်မှာတော့ပါတယ်လို့အဲ့လိုမျိုးသိထားပါလားဆရာ
။ဟုတ်တယ်ဟုတ်တယ်ဇူလိုင်ဖြစ်စင်ကတော့ပါတယ်ဆိုတာဒီလိုအဲ့ဇူလိုင်ဖြစ်စင်လုံးကတော့အမျိုးသမီးအကြောင်နှစ်တီးရန်ဆောင်ပေါ့နော်အချုပ်ဆောင်နှစ်ကနေစပြီးတော့မှသူတစ္ဆာချင်းဆိုရင်းကနေမှဒီခုနတပိတ်ကာလာတုန်းကသူဆိုခဲ့တဲ့ပြည့်ကျော်တာနေပေါ့ဒါကြီးဆိုကြတာဆိုတော့အဲ့တုန်းကတော့ပထမဆုံးစပြီးဒီရိုင်းနဲ့ခံရတာကဒီမိလေးဆောင်ကဖြစ်တော့အဲ့တုန်းကမိလေးဆောင်ကတော့တော်တော်များများရိုင်းနဲ့ခံရတာပေါ့
ဆရာတို့တင်ပြတာမှာတရားရုံးတွေကိုဆရာတို့တင်ပြတာမှာဘယ်လိုအချက်ကိုအဓိကထောက်ပြီးတော့တင်ပြပါသလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီဒီသေးဥပဒေပေါ့ဗျာဒီလေဥပဒေ1994ခုနှစ်အကျဉ်းတော်အဲ့ဥပဒေမှာဒီအကျဉ်းသားချုပ်သားတွေနဲ့ပတ်သက်လို့ဒီထောင်ထဲမှာပြည်မှုတွေကျူးလွန်နေတယ်ပြေးရမယ်ပြစ်ဒဏ်တွေပြေဝင်ပြတ်ထန်းထားတာရှိပါတယ်အပေါ်မှာ46တို့48တို့48တို့49 50မှာဒါအသေးစိတ်ပြတ်ထန်းထားပါအဲ့ဒီချိန်မှာဒီအကျဉ်းသားချုပ်သားတွေကိုထောင်ဝန်ထမ်းတွေကတော့ထောင်အာဏာပိုင်တွေကတော့ထောင်ဝန်ထမ်းထောင်အာဏာပိုင်တွေရဲ့စီထိုင်းမှုအရာအကျဉ်းသားအရာရှိပေါ့ကွန်ဗင်းအော်ဖီဆာဖြစ်ဆောင်ရွက်နေတဲ့တန်စီတွေဘာယာတွေစီကံတွေနေဒါတွေကဂျိတ်နေရမယ်ဆိုတော့ပြတ်မ်းချက်တစ်ခုမှမပါဘူးတစ်ခုမှမပါဘူးအခြားကနတိုက်ပြတဲ့ပြစ်ဒဏ်ကျွန်တော်တို့ဒီထောင်ဝန်စားပိတ်တဲ့ပြစ်ဒဏ်နောက်ဒီကျွန်တော်တို့ဆောင်ပြောင်းတဲ့ပြစ်ဒဏ်ဆောင်ပြောင်းတဲ့ပြစ်ဒဏ်စသဖြင့်ဒီလိုမျိုးပြစ်ဒဏ်တွေကိုပဲဒါပြတ်မ်းထားတာဖြစ်ပါတယ်ကိုရီးလျောက်ဂျိတ်နေရမယ်ဆိုတာမပါတော့အခုဟာကပြောမယ်ဆိုဥပဒေထဲမှာမပါဘဲနဲ့ပြုလုပ်ခဲ့တာပြစ်မှုတရားဖြစ်နေတယ်။တနည်းအားဖြင့်ပြောရရင်ဒါဟိုပြင်းထန်စွာနာကျင်စေတဲ့ရာဇဝတ်ပုံမှာ323 324အဲဒီ325ပေါ့လေ။အပြင်းထန်နာကျင်325ပေါ့။အဲ့လိုမျိုးဖြစ်နေပြီးအတွက်ဒါဒီပြည်ထံပေးတာမဟုတ်ဘဲနဲ့ရာဇဝတ်မှုတစ်ခုကိုကျူးလွန်တဲ့နေရာမျိုးဖြစ်နေပြီးအတွက်ဒါလည်းဒီချက်ကြီးကြီးကထားပြီးကျွန်တော်တင်ပြခြင်းဖြစ်ပါတယ်။
တရားဥပဒေဘက်ကရောတခုခုအကြောင်းပြန်တာပြောဆိုတာရှိပါပြီလားခင်ဗျာ
အဲတရားရုံးကတော့ကျွန်တော်တိတိလောက်တော့ကျွန်တော်တို့ဒီရှင်းကြီးအားလုံးကတင်ရတာမဟုတ်ဘူးခုနပြင်းပြထန်ထန်တန်ရရတဲ့အမှုတွေဒီပါလာတဲ့ရှင်းကြီးတွေကနေမှဒါတရားရုံးတွေကိုကျွန်တော်တင်ပြတာပေါ့တင်ပြတော့အားလုံးတရားရုံး၁၀ရုံးလောက်ကိုတင်ပြတယ်ကျွန်တော်သိပါတယ်ထို့တော့တချို့တရားရုံးတွေကဒီတင်ပြချက်ဒီတရားရုံးနဲ့သက်ဆိုင်နေမရှိဘူးဒါပြင်းထောင်နေပဲသက်ဆိုင်နေဆိုပြီးဒီတိမြချက်ကိုလုံးဝလက်မခံတာတွေလည်းရှိတယ်။လက်ခံလိုက်တဲ့တရားရုံးတွေလည်းရှိတယ်သိရပါတယ်။အဲတော့ဟိုပြောမယ်ဆိုတရားရုံးတွေအနေနဲ့ကလည်းဒီတင်ပြချက်ကခုနသူ့ရှင်းမောင်းမှာပြတ်တက်ထားတဲ့ဒဏ်ရာတွေအရာဒါဥပဒေနဲ့မမီဘူးဆိုတဲ့အတွက်မှတ်တမ်းတင်တဲ့သဘောမျိုးနဲ့ပဲဒါသူတို့လက်ခံထားပြီးတဲ့သဘောဖြစ်ပါလိမ့်မယ်။ဟိုတစုံတရာတော့ဒါနဲ့ပတ်သက်ပြီးတော့အမိန့်ချမှတ်ပေးတာလည်းမရှိဘူး။ဘလို့ဘလို့လောက်ရမယ်လို့ချက်လက်ဆောင်ရပေးရမယ်လို့ညှို့ပြရတာလည်းမရှိဘူးတို့တော့ပြင်ပြချက်ကိုလက်ခံထားတဲ့ဘောပဲရှိပါတယ်ကျွန်တော်တို့ဘက်ကလည်းညှို့လိုက်တာဒီတရားရုံးကနေမှတစုံတရာအာဒါအပြည့်ယူဆောင်ရပေးလိမ့်မယ်လို့တော့ကျွန်တော်မညှို့လင်းဘူးတို့တော့ဒီလိုမျိုးဖြစ်စဉ်ဖြစ်ခဲ့တယ်ဒီတိုင်းအနိုင်ကျတော့ဥပဒေနဲ့အညီမဟုတ်ပဲနဲ့ပေါ့နော်ဒီအရင်တော်ဥပဒေနဲ့အညီမဟုတ်ပဲနဲ့ဒီလိုမျိုးလုံလုံကျကျဒီရညံ့မှုတွေရှိခဲ့တယ်ဆိုတာကိုဒါတရားရုံးမှတ်တမ်းမှာပါဝင်နိုင်အောင်လို့ကျွန်တော်ကြည်ညာခြင်းဖြစ်ပါတယ်ဒီကာလတစ်ခုအလွန်မှာတော့ဒါတွေကဒီမှတ်တမ်းနေရပဲကျွန်တော်တို့ပြန်လည်ပြီးတော့အရေးယူမှုတွေဆောင်ရွက်နိုင်ဖို့အတွက်ဒါကြင်ကြာခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဥပဒေအရဆိုရင်တော့တရားရုံးတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာလုတ်ပိုင်ခွင့်လုံလုရတဲ့အနေအထားရှိပါသလားခင်ဗျာ
ရှိပါတယ်တရားရုံးတွေကဘာကြောင့်လို့ဆိုရင်ကျွန်တော်တို့ဒီအတိအကျနဲ့ပြဋ္ဌာန်းထားတာတွေရှိပါတယ်ဒီအကျဉ်းသားတွေမှာလည်းအကျဉ်းသားတွေနဲ့ဆိုင်တဲ့အခွင့်အရေးပေါ့လေအချုပ်ပြေခံနေဆိုလည်းအချုပ်ပြေခံနေနဲ့ပတ်သက်တဲ့အခွင့်အရေးပေါ့အဲရင်းလက်ဆွဲဥပဒေတွေထဲမှာလည်းဒီလိုမျိုးခုနအချုပ်ပြေခံစိတ်နဲ့ဖန်ဆီးထားတဲ့ထိန်းသိမ်းထားတဲ့အချုပ်ပြေခံတွေကိုအမှုကိစ္စအတွက်အသေးဆောင်ရင်ထိုင်အောင်ရင်ရိုင်းနဲ့ညှိမှန်းရင်မလုပ်ရဘူးလို့အတိအကျပြဋ္ဌာန်းထားတာရှိပါတယ်အဲ့လိုရိုင်းနဲ့ညှိမှန်းရင်အားဖြင့်ဒ ီမှာစစ်ဆေးနေတဲ့စီရင်နေတဲ့တရားစီရင်ရေးလမ်းကြောင်းကတင်းတောင်းသွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်အဲ့လိုမျိုးပေါ်ပေါက်လာခဲ့လို့ဒီတရားရုံးရှိမှမှာအရေးဆိုရင်လည်းရဲချုပ်မှာတင်းတောင်းဆိုလည်းတင်းထောင်မှာသက်ဆိုင်ရာရဲတပ်ဖွဲ့ကတို့မဟုတ်ရင်းတော်အာဏာပိုင်ဒီဝန်ထမ်းတွေကနှိမ့်ဆက်ညှဉ်းပန်းမှုရမ်းရမ်းမှုတွေရှိခဲ့တယ်ဆိုရင်တရားဝင်ရဲခွင်မှာတင်ပြရင်ဒါမှတ်တမ်းတင်ပေးရမယ်အမှတ်တမ်းတင်ပြီးတော့မှဒါအမှတ်တမ်းကြီးယူရမယ်အဒါအမှတ်တမ်းကြီးယူပြီးတာနဲ့တပြိုင်နက်အသက်ဆိုင်ရာအဆင့်နဲ့ဒါသူကနေမှဆက်လက်ပြင်ပြပြီးတော့မှအထက်အပွဲစီးရဲ့ညံပြည့်ရဲ့အသက်ဆိုင်ရာကျူလွန်နေရေခမ်းတို့မဟုတ်အပြင်းထောင်မှုတစုံတရာပေါ့ဥရင်းနေညွတ်တဲ့အမင်းတစ်ခုချမှတ်ပြီးဟုဒါလုတ်ပိုင်ခွင့်ဒါတက်ထားပြီးဖြစ်ပါလေဒါကျွန်တော်တရားရုံးနေဆိုတော့တရားရုံးတဲ့ဆွဲမှာတက်ထားတာရှိတယ်လို့ဒီရုပ်ရှင်ထုတ်ပုံတွေမှာလည်းရှိပါတယ်။အတို့တော်ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအားမှာတော့တရားရုံးတွေကိုယ်တိုင်ကလည်းလွတ်လွတ်လပ်လပ်ဆောင်နိုင်ခွင့်ရှိတဲ့အခြေအနေမဟုတ်လို့ဒါလည်းအမှတ်တမ်းအနေနဲ့ပဲသူရယူထားပြီးတော့တစုံတရာဆက်ပြီးဆောင်ရတာမရှိသေးတာလို့ကျွန်တော်တရားမင်းမြင်ပါတယ
်။ဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ဟုတ်ကဲ့
။ကိုကျော်ကျော်သိန်းတင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်။VOA American အတန်းရဲ့မနက်ပိုင်းအတန်းလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုမတ်သိကီတိုက်ကပြောပြပေးပါခင်ဗျာ
။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလက်ရှိအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိစ္စကိုအာဆီယံဘက်ကကူညီဆောင်ရွက်ပေးနိုင်ရေးရှစ်တိုးလှုံ့ဆော်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးခေါင်းဆောင်နှုတ်အမြင့်ချင်းဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်တင့်တော်တဲ့နီလန်းရှာဖွေပြီးအာဆီယံဘက်ကကူညီလှုပ်ဆောင်ရေးအရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာစစ်ကောင်စီကိုထောက်ခံနေတယ်လို့ဆွဆွဲပြီးမြန်မာနဲ့ကမ္ဘောဒီးယားရက်ဖက်အဖွဲ့အစည်းတွေကစုပေါင်းကန့်ကွက်ရှုတ်ချလိုက်ပြီးမြန်မာစစ်ကောင်စီဘက်ကအကြမ်းဖက်လုပ်ရက်တွေချက်ချင်းဟန်တားနိုင်ရေးအတွက်နိုင်ငံတကာဘက်ကအရေးပေါ်ချိတ်ဆက်တုံ့ပြန်မှုလည်းတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလက်မဲ့ဇန်နဝါရီလ9ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပြီးစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးမဲ့ကိစ္စဟာဆိုရင်မြန်မာပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖို့စစ်ကောင်စီကိုရဲစေးတင်ပေးရရောက်မဲ့လှုပ်ရတာဖြစ်တယ်လို့လည်းပူရဲကြေညာချက်ကဝေဖန်ထားပါတယ်ရှင်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကစစ်ရင်အားတိစောက်နေမှုကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြည်လဲရေးကြိုးပမ်းဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံတွေကသတ်မှတ်ကြီးတွေနောက်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးကြဖို့နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းရေးမှူးချုပ်ယွန်းစတိုတန်ဘတ်ကစီစဉ်ထားတဲ့အကြောင်းနေတိုအဖွဲ့ကအင်ကာနေမှာထုတ်ပြန်ပါတယ်။ပြင်သစ်နိုင်ငံမှာမျိုးဗီဇအချိန်ချင်းပြောင်းလဲထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်မျိုးတွေ့ရှိထားကြောင်းပြင်သစ်ယောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကထုတ်ဖော်ပြောဆိုပါတယ်။ Omicron နဲ့ Delta မျိုးကွဲတွေကြောင့်တစ်ကမ္ဘာလုံးကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာနေချိန်မှာအခုလိုမျိုးကွဲသစ်တစ်ခုကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။ဒီမျိုးကွဲသစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမာဆယ်မြို့အနီးနေထိုင်သူလူနာ12ဦးမှာကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတာဖြစ်ကြောင်းအဲ့ဒီမျိုးအခြေစား NHU ယောဂါကူးစက်မှုဌာနကျွမ်းကျင်သူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်သိကြီးတိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို92လိုင်းဒိုမီတာ49တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းအန္တရာယ်ကင်းကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.